ရှမ်းပြည်နယ်မြောက်ပိုင်းကိုကန် MNDA အဖွဲ့အပြည့်အဝထိန်းချုပ်ထားတဲ့လောက်ကင်မျိုးကိုစစ်ကောင်စီကမနေ့မနေ့ပိုင်းတုန်းကလေကြောင်းကနေစပြီးတော့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်လို့ MNDA ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ညီနောင်မဟာမိတ်အဖွဲ့တွေကရှမ်းမြောက်ဒေသမှာ၄ရက်တာအပြည့်ရက်တဲ့ဆိုတာကိုကြေညာချိန်မတိုင်ခင်လေးမှာပဲစစ်ကောင်စီဘက်ကအခုလိုမျိုးလေကြောင်းနဲ့တိုက်ခိုက်တာဖြစ်ပါတယ်။လက်ရှိမှာလဲလာရှိုးနဲ့ကြောင်မဲမျိုးတွေမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်။ရှမ်းမြောက်ဒေသကစီးရဲနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဝင်းခံမောင်ပြောပြပေးပါမယ်
။ရှမ်းမြောက်ဒေသမှာစတင်ခဲ့တဲ့တစ်တုံညာနှစ်ကုန်စစ်စီပထမပိုင်းအပြီးကိုကန် MNDA ရဲ့ထိန်းချုပ်မှုအောက်ကိုလုံဝရောက်ရှိသွားတဲ့လောက်ကိုင်းမျိုးကိုစစ်ကောင်စီကတင်းငွေနဲ့စောပိုင်းမှာလေးချောင်းကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သားတဦးသေဆုံးပြီးအနည်းဆုံးလူတဦးထိခိုက်ဒဏ်ရာရခဲ့တဲ့အပြင်နေအဆောက်အဦတွေပျက်စီးထိခိုက်ခဲ့တယ်လို့ MNDA ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီတော်တွင်ရှမ်းမြောက်ဒေသမှာ14ရက်ည12နာရီကနေ18ရက်ည12နာရီအထိအပြည့်ရထားမှာဖြစ်ကြောင်း MNDAA ကိုကန့်တက်ကကြေညာထားတာဖြစ်ပါတယ်။ရှမ်းမြောက်ဒေသမှာ MNDAA ထုတ်ပြန်ထားသလို4ရက်တာအပြည့်ခတ်ရက်စဲထားကြောင်းတာအန်မျိုးသားလူမျိုးရေးတက်မတော် TNL ပြန်ကြားရေးတာဝန်ခံလွေးရည်ဦးက VOA ကိုပြောပါတယ
်။ MND ပြောတဲ့အချိန်မှာပဲကျွန်မတို့ဘက်ကလည်းဒီ14ရက်ကနေစပြီးမှ14ရက်နေ့ထိပေါ့နော်ဒီ၄ရက်တာအတွင်းကျွန်မတို့အပြည့်ရထားတာဖြစ်ပါလေအဓိကတော့ဒီတရုတ်နိုင်ငံရဲ့ဒီမြန်မာနိုင်ငံနဲ့ပတ်တော်စီးပွားမှုကိုကျွန်မတို့ကလည်းတွန်းပြန်ပြီးတော့မှပူပန်ဆွေးတာဖြစ်ပါလေ
ဒီလိုအပြည့်ရထားပေမဲ့စစ်ကောင်စီဘက်ကတိုက်လာရင်ပြန်ခုခံတိုက်ခိုက်မှာဖြစ်ကြောင်းနဲ့အပြည့်ရနေမီဟာရှမ်းမြောက်ဒေသအတွင်းသာဖြစ်ကြောင်းသူကပြောပါတယ်လက်ရှိအချိန်ရှိတော့လာရှိုးမြို့မှာနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒီမနက်မှာတိုက်ပွဲဆက်လက်ပြင်းထန်နေတာနဲ့ပတ်သက်လို့လာရှိုးမြို့ကတူက VOA ကိုပြောပါတယ
်။ဝင်းနဲ့တော့ဒီငါရကိုပဲချမ်းရည်ဒီဟုတ်မှုတွေပဲချမ်းကိုအာဟုတ်ပဲတူတက်လာတာ။အတေကောင်တက်လာတော့ဒီကနေချတာဟောဒီကျွန်တော်ရက်ကွက်ကပပလေလေကုန်လည်းနဲ့ကြည့်နေစင်သားတော့လမ်းပြလမ်းပြလမ်းပြဟောကလည်း drone နဲ့ချတာဟိုဘက်ချတာပေါ့ဟိုဘက် drone နေပေါ့ဗျာဟိုဘက်တည်းဒီဘက်စအချလိုက်တဲ့ဟာစကျွန်တော်မြင်ရသေးတာကြာတော့တိုင်ပဲကြာတာတကုံချတာမနေ့တော့အဲ့ဒါဖဲနိုင်ဂျိုလီချ jet fighter လေးလာခြေတော့တယ်လေအခုလည်းချနေရပဲအခုလည်းပေါက်ပွဲနေသူတို့ပြောပြည့်ရဲ့ပြီးပါညာလို့တာပဲအခုလည်းချတာပဲ drone တတိုင်းနဲ့တွေ့နေကြတယ်
ကြောင်မဲမြို့မှာတော့တိုက်ပွဲတွေမင်းညားကစတင်ပြီးအခုထိဖြစ်နေကြောင်းနဲ့ကြောင်မဲမြို့အတွင်းလက်လက်ကြီးကြီးကြတာကြောင်းအရက်သားထိခိုက်တာတွေရှိကြောင်းကြောင်မဲမြို့ကတူကပြောပါတယ
်မင်းညား9နာရီလောက်ပဲဖြစ်တဲ့ဟာသူရတိဖြစ်တယ်မင်းညားဖြစ်တဲ့ဟာတော့သူတို့ဒီတစ်သက်ဆက်ဆက်ဖက်အလို့ဖြစ်ကြဒီနေ့ကတော့အမမြို့တွေရောဖြတ်ကြတယ်ကိုယ်ကွက်မှာရောကြားတယ်အဲဒီကွယ်မဲအော်ဒီရှပါနာလေးတွေကြာတယ်မျိုးတွေပေါ့မျိုးတွေကဖြိခိုက်တာကကျွန်တော်တိတလောက်က3ယောက်လောက်ပဲရှိအောင်အကြီးမဟုတ
်လက်ရှိတိုက်ပွဲပြင်းထန်နေတဲ့ခမာယာ900ဟာလာရှိုးရှေ့တောင်ဘက်ခြမ်းမှာတရှိပြီး900ခွန်တည်ရင်ဤကလူနေရက်ကွက်တွေကိုလည်းနေရာရွှေပြောင်းခိုင်းထားကြောင်းနဲ့လာရှိုးမျိုးမှာလောလောဆယ်မျိုးလူတို့ရဲ့7ဘုံ3ဘုံလောက်သာကြန့်ရှိတော့ကြောင်းပြောပါတယ်တခြားလာရှိုးမျိုးကတူကလည်းဒီနှစ်ရက်မှာတိုက်ပွဲပိုပြင်းထန်လာနေကြောင်းနဲ့အပြည့်ရဆဲထားတဲ့ရက်ပိုင်းအပြီးတိုက်ပွဲတွေပိုမိုပြင်းထန်လာနိုင်တာကြောင့်လက်ရှိလာရှိုးမြို့မှာကြံနေသူတွေပါတိမ်းချောင်ဖို့ပြင်ဆင်နေကြောင်းပြောပါတယ
်။အဲ900ခွန်ထက်မှာတော့ချတာတချို့အင်းတော့မီးလောက်တာဟုတ်ပထမတော့ဒီလက်နဲ့ငယ်နဲ့အရင်ဖြစ်တယ်။ဒီဒီမှာဒီစက်တနာရီပါဝင်တင်တာမလက်နဲ့ကြီးအပြန်လာထုတ်ရတော့တွေ့တယ်။ပိုကြလာတော့ဒီလက်ရှိဒီပိုကြလာအမကြီးဖြစ်တယ်ဟုတ်ကျွန်တော်ခမန်းဟာဒီလေတော်ရင်ဒီဒီသူအမြန်ထွက်ခါရှင်တဲ့တဘောမျိုးပေါ့နော်အဲကျွန်တော်ကြံခင့်တဲ့လူတွေကျွန်တော်မနေ့ကတည်းကတော့သွားဖို့လို့များရပါဆန်ငယ်တွေပါပြီလေရှိတာလေးကိုဖားခဲ့ပြီးကျွန်တော်သွားဖို့တော့ရှိဒီတက်ပူဆိုးမှာတော့ကျွန်တော်ခမန်းဟာ
မနေ့ကတော့ရှမ်းကျောင်းအနီးလက်နက်ကြီးကြတာကြောင့်အငိမ့်စားဆရာဆရာမနှစ်ဦးလက်နက်ကြီးစားထိမှန်တာရှိကြောင်းနဲ့မစိုးရိမ်ရကြောင်းပြောပါတယ်မိုးကုံမျိုးဘက်ကဒီအပိုင်းတိုက်ပွဲတွေစိုးစိုးဝါဝါပြင်းထန်နေသလိုလျှက်စစ်ပြီးဖုန်းနဲ့အင်တာနက်လိုင်းတွေလည်းပြတ်တောက်နေကြောင်းမိုးကုတ်ဒေသခံလူကပြောပါတယ
်။ခြေလေကတော့အများကြီးပိုးပြီလေအခြေအနေနဲ့ဘုံကျဲနေတာအခြေဘက်ကနေတစ်ခါတစ်ခါခြံနေလို့လည်းအားကိုးနေတာမဆက်တော့ရေးနေပုံကြီးတွေကပုံဆက်တော့တာ။ဘာနိုင်မှမဖြစ်ဖုန်းကိုပြောလို့မရဘူး
။လက်ရှိမှာတပိတ်ချင်းစင်ကူးစားတဲ့မြို့နယ်တွေမှာလည်းတိုက်ပွဲတွေဖြစ်နေတာကြောင်းမိုးကုတ်ကနေတခြားကိုတင်းချောင်ဖို့လည်းအခက်အခဲရှိနေကြောင်းဆိုပါတယ်။မိုးကုတ်ဒေသခံကဖုန်းလိုင်းမိတဲ့နေရာမှာရောက်နေတာကြောင်းဆက်သွယ်လို့ရတာလည်းဖြစ်ပါတယ်။တရရမြို့နယ်မှာတော့ဒီလ10ရက်နေ့ကစစ်ကောင်စီတပ်စခန်းချို့ကို TNL ကတိုက်ခိုက်ခဲ့ပြီးတဲ့နောက် UWSA Water ဖွဲ့တွေဟာအင်အား2000လောက်နဲ့တိုင်ရန်မြို့ကိုဝင်ရောက်လာခဲ့ပါတယ်။လက်ရှိမှာစစ်ကောင်စီတပ်တွေကသူတို့တပ်စခန်းမှာရှိနေပြီး Water ဖွဲ့တွေကမြို့အတွင်းအပြင်မှာတပ်ဖြတ်နေရာယူထားသလိုတိုက်ပွဲဖြစ်ပွားတာတော့မရှိပါဘူး။ဒီကနေ့ထိတော့ဌာနဆိုင်ရာကျောင်းနဲ့ကျောင်းတွေပိတ်ထားဆဲဖြစ်ပါတယ်။မိုင်းရဲမြို့ကိုလည်းဒီလ13ရက်နေ့ကရှမ်ပီတိုတဲပါတီ SSPP SSA မြောက်ပိုင်းကအင်အား1000လောက်နဲ့ဝင်ရောက်လာပြီးမြို့ကိုထိန်းချုပ်ထားကြောင်းဒေသခံလူကပြောပါတယ်။
မျိုးရဲ့နားမအကွာမှာရှိတဲ့60ခုတိုင်းရင်းကိုဒီ MND ကိုကံတွေကတိုက်စီစီနားတဲ့ဟာသုံးနဲ့လာကြည့်တဲ့ဟာမျိုးတဲ့အနေနဲ့အမြောက်တွေနဲ့ပြန်ထူးတဲ့ဟာတွေရှိရပေါ့။မြေတိုင်းလိုလိုအဲ့လိုမျိုးလေးငါရလောက်အဲ့လိုမျိုးပုံစံတွေကြတော့ဒေသခံတွေထွက်ပြေးတာများရောအဲ့လိုမျိုးစီဒီနောက်ပိုင်းမှာတော့73ရက်နေမှာဒီရှမ်းတက်ကဝင်နေရယူလိုက်တာပေါ့ဗျာ။ဟိုပုံကံကတော့ဒီတိုင်းရင်းကိုဝါတက်ဖက်ကဝင်မြန်မာယူလိုက်တဲ့ပုံစံအလားတူပဲမိုင်းရမှာလည်းအဲ့လိုမျိုးပုံစံပြီးသွားတာပေါ့ကွာ
လောလောဆယ်မှာတော့မြို့ပတ်လယ်မှာရှိတဲ့စစ်ကောင်စီရဲ့တက်စကန်ငယ်တွေကမိုင်းရဲ့အခြေဆိုင်ခလာရ325မှာပြန်ပေါင်းထားပြီးဒီစကန်ငယ်တွေမှာ SSA မြောက်ပိုင်းတပ်တွေနေရာယူထားကြောင်းနဲ့မြို့တွင်းကဌာနဆိုင်ရာရုံးနဲ့အကြောင်းတွေပိတ်ထားဆဲရှိကြောင်းပြောပါရယ် TNL ရဲ့ Telegram သတင်းစာမျက်နှာမှာတော့တစ်တုံညာနှစ်ကုန်စစ်စီအပိုင်းနှစ်စတင်ခဲ့တဲ့ရက်20အတွင်းမှာလေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ရဲသား66ဦးသေဆုံးပြီး103ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းဖော်ပြထားပါတယ်။ရှမ်းမြောက်တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးဒီလ3ရက်နေ့က MNDA နဲ့ပူးပေါင်းတပ်တွေလာရှိုးမြို့ကို short tight တုံး drone စတာတွေနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်ရဲသားသေဆုံးသူ18ဦးထိခိုက်ဒဏ်ရာသူ24ဦးရှိခဲ့ကြောင်းဒီလ9ရက်နေ့မှာစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။
ဒါကတော့ရှမ်းမြောက်ဘက်မှာ MNDA နဲ့ TNL တို့၄ရက်တာအပြည့်ရက်ပေမဲ့တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နိုင်တဲ့အခြေအနေကိုဝင်းခန့်မောင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။